မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကို9.19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါဆိုမာလီယာနိုင်ငံမြို့တော်မိုကာဒီရှုကဟိုတယ်ကိုစစ်သွေးကြွတွေလက်ကနေဒီကနေ့မှာပဲအစိုးရတပ်ဖွဲ့တွေပြန်လည်ထိန်းချုပ်လိုက်ပါပြီစပိန်နိုင်ငံကနေကာတလိုနီးယားဒေသလွတ်လပ်ရေးဆက်ပြီးတိုက်ပွဲဝင်သွားမယ်လို့အာဏာရုပ်သိမ်းခံရတဲ့ကာတလန်သမ္မတကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆက်ဖက်မှုနဲ့ပတ်သက်တဲ့ဆွဲချက်တွေကိုအထူးခုံရုံးကလက်ခံလိုက်ပြီလို့သတင်းဌာနကြီးတွေကဖော်ပြနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်တဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့ထိုင်းနိုင်ငံမဲဆောက်မြို့နဲ့ရန်ကုန်မြို့လေကြောင်းခီဒီကနေ့မှာစတင်ပြည့်စွက်နေပြီဆိုတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ကျွန်တော်တို့အချိန်ယူပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလှယ်ဖြစ်မှုတွေမှာတော့အနည်းနဲ့များအနေကျစ်တွေရှိခဲ့တယ်ဒါကြောင့်ကျွန်တော်လာမဲ့နိုင်ငံစုနေဝဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလှယ်ဖြစ်မှုကိုအဓိကထားမှာပေါ့လေ
ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းပြောသွားတာပါပြည်စုံကိုတတိမြေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုမြို့တော်ဒဝိုက်ရေတန့်ဖြန့်ဝေပေးတဲ့စနစ်အကြောင်းနဲ့ကဘာတဝန်းကကလေးငယ်တွေအဝလွန်ဖြစ်နေတဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဆိုမာလီယာနိုင်ငံမြို့တော်မိုကာဒီရှုကဟိုတယ်တစ်ခုကိုအစ္စလာမ်ရဲ့အစွန်ရောက်တွေဝင်ရောက်စီးနှင်မှုကိုအပိသက်ချေမှုန်းလိုက်နိုင်ပြီလို့ရဲတပ်ဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်မြို့တော်မိုကာဒီရှုကနာမည်ကျော် NASA Haploid 2 Hotel မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ23ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာရပါတယ်။စစ်သွေးကြွတွေကမနေ့စနေနေ့တုန်းက Hotel အဝင်ဂိတ်ကိုကာဗွန်ခွဲတိုက်ခိုက်ပြီးတဲ့နောက် Hotel တွင်ကိုဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်သူ2ဦးကိုဖမ်းဆီးရမိထားပြီးနောက်ထပ်2ဦးကတော့သေသွားပြီလို့ရဲကပြောပါတယ်။ဟိုတယ်ရင်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ El Shabab စစ်သွေးကြောက်ဖွဲ့ကပြောဆိုပါတယ်။မနေ့စနေနေ့ကပဲလွှတ်တော်အဆောက်အုံအဟောင်းအနီးမှာဒုတိယမြောက်ကာဗွန်ကွဲခဲ့ပါတယ်။ဒီကာဗွန်ကွဲမှုမှာတော့အပြည့်အစည်ဘလောက်ရှိလဲဆိုတာမသိရသေးပါဘူး။မိုကာဒီရှုမြို့ထဲကလူစီကားရအရမ်းမှာကုန်တင်ကားဘုံကြီးပောက်ကွဲမှုကြောင့်အနည်းဆုံးလူပေါင်း358ဦးသေဆုံးခဲ့ရပြီးသတင်းနှစ်ပတ်အကြာမှာအခုလိုကာဗွန်ခွဲတိုက်ခိုက်မှုနှစ်ခုထပ်ပြီးတော့ဖြစ်တာပါ။အောက်တိုဘာလ14ရက်နေ့တိုက်ခိုက်မှုဟာ El Shabab အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆိုမာလီယာအစိုးရကပြစ်တင်ပြောဆိုထားပေမဲ့စစ်သွေးကြောအဖွဲ့ဘက်ကတော့ဝန်ခံထားခြင်းမရှိပါဘူးရှင်။
စပိန်နိုင်ငံဘာစီလိုနာမြို့တော်မှာတော့စပိန်နိုင်ငံတစည်းတစ်လုံးနဲ့ရှိရေးကိုထောက်ခံသူတွေဟာစပိန်ဆိုရကကတလုံးနီးယားအစိုးရအဖွဲ့ကိုဖျက်သိမ်းပြီးကတလန်ဒေသခွဲထွက်ရေးတွန်းအားပေးမှုကိုနှိမ်နှင်းခဲ့တဲ့အပေါ်ထောက်ခံတဲ့ဆန္ဒပြပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအာဏာရုပ်သိမ်းခံရတဲ့ကတလန်ခေါင်းဆောင်ကာလက်စ်ပွေဒီမွန်ကလည်းစပိန်အစိုးရကကတလုံးနီးယားဒေသအစိုးရကိုဖယ်ရှားပြီးတိုက်ရိုက်အုပ်ချုပ်လာတဲ့အပေါ်မှာငြင်းငြမ်းစွာဆန္ဒပြသွားကြဖို့တောင်းဆိုလိုက်ပါတယ်။ကျူတင်ရေးသားထားတဲ့ကြေညာချက်ထဲမှာတော့ကတလုံးနီးယားသမ္မတပွေဒီမွန်ပြောထားတာကကတလုံးနီးယားကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆက်လက်လှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့ကတလုံးနီးယားပါလီမန်တစ်ခုတည်းကသာကတလုံးနီးယားအစိုးရကိုဖျက်သိမ်းမှန်ကွယ်ရှိကြောင်းသူကပြောပါတယ်။စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကတလုံးနီးယားလွတ်တော်မှာတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်မှာကကတလုံးနီးယားပါလီမန်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကကတလိုနီးယားပါလီမန်ကိုဖျက်သိမ်းလိုက်တဲ့အပြင်ဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးတော့ကတလိုနီးယားဒေသရဲတပ်ဖွဲ့ရဲ့ထိတ်တန့်ပုံကိုယ်တွေကိုလည်းတာဝန်ကနေရဆိုင်းလိုက်ပါတယ်။ကတလိုနီးယားသမ္မတပူဒီမွန်ဦးဆောင်တဲ့ဒေသညမောင်းအဖွဲ့ကခွဲထွက်ရေးကိုရေးဆွဲပြီးတော့ပါလီမန်ကိုတင်သွင်းခဲ့တာပါ။ပါလီမန်အတွင်းမှာဆုံးဖြတ်ခဲ့တာမှာတော့ထောက်ခံမဲ90၊ကန့်ကွက်မဲ10မဲကြာနေမဲ့နမဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်ကတလုံးနီးယားဒေသလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုးဆိုရကကတလုံးနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးတော့ဒေသအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုစပိန်အထက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်ကြောင်းသတင်းဌာနကြီးတွေကဖော်ပြကြပါတယ်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးမှုရလဒ်တွေအပေါ် အထူးခုံရုံးရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီး CNN သတင်းဌာနကပြီးခဲ့တဲ့တောက်ကြနေ့ညနေခင်းမှာအစောဆုံးဖော်ပြခဲ့တာပါဆွဲချက်တင်ခံရတဲ့ဘသူကိုမဆိုအစောဆုံးတနင်္လာနေ့ကစပြီးတော့ဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်ဘလို့ဆွဲချက်တင်နဲ့ဆွဲဆိုထားတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးReuters, Wall Street Channel နဲ့ NBC သတင်းဌာနတို့ကလည်းအလားတူသတင်းတွေထုတ်ပြန်ခဲ့ပါတယ်။သတင်းတွေအားလုံးကတော့အမည်မဖော်တဲ့သတင်းရှင်းပြတွေကိုကိုးကားထားကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ Virginia ပြည်နယ် Starling ကသူ့ပိုင် Trump National Golf Club ကိုမနေ့စနေနေ့ကရောက်နေပါတယ်။မနေ့ကအထိတော့ Twitter လူမှုကွန်ရက်မှာ၃ချိန်ရေးသားမှုအတွင်းမှာတော့ဒီသတင်းတွေကိုရည်ညွှန်းရေးသားခဲ့တာမျိုးမရှိပါဘူး။ပြီးခဲ့တဲ့တောက်ချာနေ့ညနေပိုင်းတုန်းကတော့သမ္မတကလူမှုကွန်ရက်မှာ Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကရုရှားကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာကိုဘလို့လှည့်စားခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးရေးထားတဲ့ New York Post ရဲ့ခေါင်းကြီးသတင်းကိုတင်ခဲ့ပါတယ်။ Robert Mueller ရဲ့အထူးဆုံးသစ်စစ်ရဲ့ဖွဲ့နဲ့အလို့တူလုပ်နေတဲ့ရှင်းနေတွေဟာဝါရှင်တန်ဒီစီမှာရှိတဲ့ပြည်တော်စုတရားရုံးထဲကိုတောက်ကြနေကဝင်သားတာတွေ့ရတယ်လို့လည်း CNN ကဖော်ပြထားပါတယ်။ Robert Mueller ကတော့ဆုံးသစ်စစ်မှုအချက်လက်တွေနဲ့ပတ်သက်လို့ရင်ငုံနှုတ်ပိတ်နေနေပြီးဒီကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေရဲ့သတင်းဖော်ပြမှုတွေနဲ့ပတ်သက်ပြီးမင်းမြန်းမှုတွေကိုလည်းအထူးဆုံးသစ်စစ်ရင်မှု Mueller ရဲ့ရုံးကပြောခွင့်ရကပြောဆိုဖို့ညှင်းဆန်ထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဒီကနေ့အာရုံမတက်ခင်အချိန်ကတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး13ဦးသေဆုံးခဲ့ရပါတယ်။မတိမငြိမ်ဖြစ်နေတဲ့ခွန်တုစ်ပြည်နယ်အတွင်းကခန်အဘတ်ရဲတပ်ဖွဲ့စခန်းကိုလက်နက်အပြည့်စုံနဲ့သဘုံတွေကဝင်ရောက်စီးနှဲတိုက်ခိုက်ခဲ့တာကြောင့်သေဆုံးထိခိုက်မှုဖြစ်ခဲ့ရတာလို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ခံရချိန်မှာရဲတပ်ဖွဲ့ဝင်14ဦးစခန်းမှာအဆောင်တောင်ပေါ်ယူထားတဲ့အကြောင်းမြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တဦးကတော့လွတ်မြောက်သွားခဲ့ပါတယ်။တိုက်ခိုက်သူတွေကလက်နက်တွေ၊ကြီးတွေ၊စစ်တပ်သုံးတန်းချက်ကကားစင်းကိုယူဆောင်သွားခဲ့ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့တာလီဘန်တွေကပြောလိုက်ပြီးတိုက်ခိုက်မှုတွင်အာဖဂန်ရဲတပ်ဖွဲ့ရဲ့တပ်မှုပါဝင်18ဦးကြာဆုံးပြီးသဘုံတိုက်ခိုက်ရေးသမားတအူတည်ဆုံးတယ်လို့ပြောပါတယ်။လုံခြုံရေးစခန်းကိုသဘုံတို့သိမ်းယူလိုက်တယ်လို့တာလီဘန်တို့ကတော့ပြောပါတယ်။တာလီဘန်ပြောခွင့်ရတွေကတော့အောင်ပွဲနဲ့ပတ်သက်ပြီးပူပူသားသားပြောလို့ရှိတာဖြစ်ပါတယ်။နိုင်ငံရှိပိုင်းဂါဇနီပြည်နယ်မှာလည်းမနေ့စနေနေ့ကသဘုံတွေရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းအာဖဂန်တောင်ဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
။ View American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.7 kHz 1068ည9.19 kHz 15965 9.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ရေဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။လွှတ်တော်အဆောက်အုံတွေအပေါ်နဲ့အညီတဝိုက်မှာတရားမဝင်ဒရုန်းယာဉ်လွှတ်တင်ခဲ့မှုနဲ့ပတ်သက်ပြီးနိုင်ငံခြားသတင်းတောင်နှုတ်နဲ့မြန်မာအလွတ်တန်းသတင်းတောင်တူတို့ကိုဆွဲချက်တင်ထားကြောင်းရဲကဒီကနေ့ပြောပါတယ်။တူရကီရေဒီယိုနဲ့ရုပ်သံရဲ့သတင်းတောင်တွေဖြစ်တဲ့မလေးရှားနိုင်ငံသားမူချွိုင်လင်းနောက်စင်ကာပူနိုင်ငံသားလော်ဟွန်မင်းနွန်ကိုသူတို့ကိုဘာသာပြန်လှုပ်ပေးသူပြည်တွင်းအလွတ်တန်းသတင်းတောက်ကိုအောင်နိုင်စိုးတို့ကိုလွှတ်တော်အဆောက်အုံပေါ်မှာဒရုန်းယာဉ်လွှတ်တင်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့တုန်းကဖမ်းဆီးခဲ့တာပါပို့ကုန်သွင်းကုန်ဥပဒေနဲ့သူတို့သုံးဦးကိုဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်3နှစ်ကျော်အထိကြာခံရနိုင်ပါတယ်ချုပ်ရဲ့ယမန်15ရက်အပြီးမှာသူတို့အမှုကိုစတင်ကြားနာမယ်လို့လည်းရဲကပြောပါတယ်ဖမ်းဆီးကံသတင်းတောက်တွေကဒရုန်းယာဉ်ကိုခွင့်ပြုချက်မရှိဘဲတင်သွင်းခဲ့တာလို့ရဲမှူးစံအောင်ကပြောပါတယ်ပြီးခဲ့တဲ့တောက်ကြနေကစားလို့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုမိသားစုဝင်တွေနဲ့တွဲကွင်မရသေးတဲ့အကြောင်းလဲမိသားစုဝင်တဦးကပြောပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံသားတွေကိုဖမ်းထားတဲ့အကြောင်းသက်ဆိုင်ရာတန်ရုံးတွေကိုလည်းအကြောင်းကြားထားပြီးဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကမနေ့စနေနေ့တုန်းကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
ထိုင်ဝမ်သမ္မတဆိုင်ရင်ဝမ်ဟာမနေ့စနေနေ့ကစတင်ပြီးတော့ခီးစဉ်ထွက်ခွာသွားပြီးတော့ဒီပေါ်မှာတရုတ်နိုင်ငံဘက်ကတော့မချီမလင်ဖြစ်နေပါတယ်ထိုင်ဝမ်သမ္မတဆိုင်ရင်ဝမ်ရဲ့သတင်းတပတ်ကြာခီးစဉ်အတွင်းမှာတော့ပစိဖိတ်ကျွန်းပေါ်ကမဟာမိတ်သုံးနိုင်ငံကိုတွားရောက်တာဖြစ်ပါတယ်တူဘာလူဆော်မွန်အိုင်လန်နဲ့မာရှယ်အိုင်လန်တို့ကိုဟိုနိုလူးလူးအမေရိကန်ပိုင်တဲ့ဂွမ်ဒိုကနေတဆင့်တွားရောက်တာဖြစ်ပါတယ်ဒီမိုကရေစီစနစ်အစိုးရတရနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်ရဲ့အချုပ်အခြာအာဏာပိုင်အဖြစ်တရုတ်ဘက်ကပြောဆိုနေတာဖြစ်ပြီးတော့ထိုင်ဝမ်သမ္မတဆိုင်ရင်ဝမ်ကတော့တရုတ်ထံကနေတရားဝင်လွတ်လပ်ရေးရဖို့ကြိုးစားနေတာလို့လည်းယုံကြည်ထားတာပါထိုင်ဝမ်လွတ်မြောက်ရေးအဖွဲ့အပေါ်လွှဲမတဲ့သတင်းစကားတွေမပေးမိအောင်ရှောင်တဲ့အနေနဲ့အမေရိကန်တို့ဘက်ကထိုင်ဝမ်သမ္မတဆိုင်ကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်မပြုသင့်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ရှွမ်းကပြောပါတယ် ထိုင်ဝမ်သမ္မတကတော့သူမအနေနဲ့တရုတ်နဲ့ငြိမ်းချမ်းရေးကိုထိန်းထားလို့ကြောင်းဒါပေမဲ့ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လုံခြုံရေးကိုကာကွယ်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းထိုင်ဝမ်သမ္မတဆိုင်ဝမ်အနေနဲ့အမေရိကန်ပြည်ထောင်စုအတွင်းကနေတဆင့်ခီးသွားရောက်ခဲ့တာကတရားဝင်ခီးစဉ်မဟုတ်ပဲသူမရဲ့ကိုရေးကိုယ်တော်ခီးစဉ်သာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။မော်စီတုံးရဲ့ community တပ်ဖွဲ့တွေကတရုတ်ပြည်ရဲ့စစ်ကိုအနိုင်ရပြီးနောက်ချက်ရှိရမျိုးချစ်တပ်ဖွဲ့တွေထိုင်ဝမ်ကိုထွက်ပြေးခဲ့ကြတဲ့1949ခုနှစ်ခေတ်ကတရုတ်ဘက်ကထိုင်ဝမ်ကျွန်းဟာသူတို့ရဲ့အချုပ်အခြာအာဏာပိုင်နယ်မြေအဖြစ်ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့လကကတ်ဒေတာလွတ်လပ်ရေးပြည်သူ့ဆန္ဒခံယူပွဲနောက်ပိုင်းယာရုကဖယ်ပေးဖို့ဖိအားပေးခံရတဲ့အီရတ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့တမရမာဆွတ်ဘာဇနီထံကနေအာဏာပြန်လည်ခွဲဝေဖို့အတွက်အီရတ်ကတ်လွှတ်တော်ကဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးကြမှာပါ။ဘာဇနီရဲ့အစိုးရအဖွဲ့ဆောင်ရွက်ချက်တွေကိုရန်နာထားဖို့လွှတ်တော်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ဒါအပြင်ကျင်းပမယ်ဆွေးနွေးပွဲမှာတော့မစ္စတာဘာဇနီထံကကြေညာချက်ကိုဖတ်ကြားမယ်လို့လည်းမနစ်စနီနေ့ကပြောဆိုထားပါတယ်။ကတ်ဒေတာလူလူဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမယ်ရခဲ့ပေမဲ့လို့အီရတ်ပြည်ထောင်စုတပ်ဖွဲ့တွေကကီယာကုမြို့နီးပိုင်နက်တွေကိုပြန်လည်သိမ်းပိုက်ပြီးတဲ့နောက်မှာမစ္စတာဘာဇနီအကြက်ရိုက်ခဲ့တာဖြစ်ပါတယ်ရှင်။
ကာရီဘီယံပင်လယ်ထဲမှာဖြစ်ပေါ်နေတဲ့ပူပိုင်းမုန်တိုင်းဖိလစ်ပင်ကျူးဘားနိုင်ငံမှာမိုးအကြီးကျယ်ရွာသွန်းခဲ့ပြီးတော့အဲ့နောက်စနေနေ့နောက်ပိုင်းကတော့ Florida ပြည်နယ်တောင်ဘက်ဆွန်းကိုဥတီတိုက်ခတ်သွားခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Bahama ကျွန်းတွေကိုဝန်ရောက်တိုက်ခတ်မှာဖြစ်ပါတယ်။ပူပိုင်းမုန်တိုင်းဖိလစ်ဟာစနေနေ့နေ့လယ်ပိုင်းကကျူးဘားနိုင်ငံကမ်းလွန်မှာစတင်ဖြစ်ပေါ်ခဲ့ပြီးတော့အလင်းအမြန်ရွေးရှားနေတယ်လို့ Florida ပြည်နယ် Miami အခြေစိုက်မြို့သား Hurricane စောင့်ကြည့်ဌာန NHC ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့21ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံကသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိမ့်ပိုင်းတွင်ကိုလွှတ်တော်တင်ဖို့ပြင်ဆင်နေကြပြီလို့အပြည့်ရဲ့ငင်းငင်းရေးအဖွဲ့ခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလထဲကျင်းပနိုင်ခြင်းရှိတဲ့တတိယအကြိမ်21ရာစုပင်လုံညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီအတွင်းရမှုအဖွဲ့ဝင်တွေညနိုင်ဆွေးနွေးနေကြပါတယ်။မြမငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်လာမယ့်ဒီဇင်ဘာလတည်းကျင်းပနိုင်ခြင်းရှိတဲ့တတိယအကြိမ်21ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေညီလာခံမတိုင်ခင်ကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းမှအဖွဲ့ဝင်တွေဆွေးနွေးနေကြတာဖြစ်ပါတယ်နေပြည်တော်မျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကအဓိကဆွေးနွေးခဲ့တာတွေကိုတော့ UPDJC အတွင်းမှအဖွဲ့ဝင်လည်းဖြစ်အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့လည်းဖြစ်တဲ့ PLLO ရဲ့ဗဟုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခင်မြင့်ထွန်းကအခုလိုပြောပြပါတယ်
။အောက်တိုဘာ30နဲ့31ရက်နေ့မှာကျွန်တော်ပြည်ထောင်စုငြိမ်းချမ်းရေးအစည်းအဝေးကျင်းပပြုလုပ်မှာပါ။အဲ့ဒီအတွက်ကိုကျွန်တော်တို့တွင်းမှုအဖွဲ့အစည်းအဝေးကျင်းပတာဖြစ်ပါတယ်။အဓိကအချက်အနေနဲ့ကတော့ကျွန်တော်တို့အခုကျင်းပဖို့ပြန်နေသေးတဲ့ NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့ရှမ်းလူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့တခိုင်လူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေရှင်းပြပြချောချောမွေ့မွေ့နဲ့ကျင်းပနိုင်ရေးအတွက်ကိုလည်းပဲသဘောထားညှိနှိုင်းကြတာပါပါတယ်နောက်တစ်ခုကတော့ဟုတ်ပြီးခဲ့တဲ့ဒုတိယပင်လုံစည်းဝေးမှာပြည်တော်စုသဘောတူညီချက်38ချက်ရခဲ့တယ်38ချက်ကိုဆက်လက်ပြီးတော့မှလွှတ်တော်မှာအတည်ပြုနိုင်ရေးအတွက်ကိုဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်တို့သွားကြမလဲအဲ့ဒါတွေကိုလည်းကျွန်တော်တို့ကဆွေးနွေးကြတာဖြစ်တာ
ဒါအပြင်ပြီးခဲ့တဲ့21ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံမှာသဘောတူထားတဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတွေကိုလွှတ်တော်ကိုတင်နိုင်ဖို့ဘယ်လိုအတည်ပြုချက်ရယူကြမလဲဆိုတာတွေကိုလည်းပြင်ဆင်ဆွေးနွေးခဲ့ကြတယ်လို့ဥက္ကုမြင့်ထွန်းကလွှတ်တော်တင်နိုင်ရေးဆောင်ရွက်နေတာတွေကိုပြောပြပါတယ
်ရေပေါ်အဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လွှတ်တော်မှာတင်သွင်းပြီးတော့မှအတည်ပြုချက်ရယူခဲ့ပါတယ်အဲ့လိုပဲကျွန်တော်တို့ကလွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူဖို့ကတော့ဒါနှစ်ဖက်စလုံးမှာကျွန်တော်တို့သဘောထားရှိတာပြတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုလွှတ်တော်ကိုတင်သွင်းပြီးတော့ပေါ့လေအတည်ပြုချက်ရယူတဲ့ကိစ္စမှာ38ချက်မှာပါတဲ့အချက်တွေကတော့ကျွန်တော်လူမျိုးလိုက်မျိုးသားဆင့်နိုင်ငံဆွေးနွေးပွဲတွေကျင်းပဖို့ကြံနေသေးတဲ့လူမျိုးတွေရဲ့အခြေခံသဘောထားတွေလည်းဒါအပေါင်းဖို့လူသေးတယ်ဆိုတဲ့အယူဆအပေါ်မှာလွှတ်တော်မှာဆက်ပြီးတော့ပေါ့လေအတည်ပြုနိုင်ရေးကိစ္စကိုတော့ကျွန်တော်တို့ကြာမှာဆက်လက်ပြီးတော့ညှိနှိုင်းဖို့လာမဲ့30ရက်နေ့ UPDC အစည်းအဝေးကြမှာအစီအလဲညှိနှိုင်းကြဖို့အဲ့လိုသဘောထားပဲချမှတ်ထားပါတယ
်ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့မနေ့ဖြန်အောက်တိုဘာလ30နဲ့အောက်တိုဘာလ31ရက်နေ့နှစ်ရက်ဆက်တိုက်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေမှာလည်းတတိယအကြိမ်21ရာစုပင်လုံညီလာခံကျင်းပရေးအဓိကထားဆက်ဆွေးနွေးကြမှာလည်းဖြစ်ပါတယ
်တတိယပင်လုံအစည်းအဝေးပါဝင်ဆက်လက်ကျင်းပမယ်နိုင်ငံရေးဆွေးနွေးပွဲအဆင့်အတွက်ကျွန်တော်ပြင်ဆင်ရမှာရှိတယ်ဒီ December မှာကတော့ကျွန်တော်တို့ကျင်းပတဲ့နဲ့ရဖြစ်ပါတယ်သို့တော်လည်းပဲအဲ့ December မှာကျင်းပနိုင်ဖို့ကတော့တော်တော်လေးတော့ကျွန်တော်စူးစမ်းရမှာပေါ့လေအဲ့လိုတော့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခုကတော့အစိုးရနဲ့တမတော်ဘက်ကောကျွန်တော်တို့ဒိုင်းနာလက်တကိုင်အဖွဲ့ကြီးတို့ဘက်ကရောတူညီတဲ့သဘောထားကတော့ဒုတိယပြည်ထောင်စုရေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလှယ်ဖြစ်မှုတွေမှာတော့အနည်းနဲ့များအနေကျစ်တွေရှိခဲ့တယ်တော့ကြောင့်မို့လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလှယ်ဖြစ်မှုကိုအဓိကထားမှာပေါ့လေဒီသဘောထားရလည်းရှိပါတယ်ဒါကြောင့်ဒီစင်မာမှာကျင်းပနိုင်ရတော့တတ်မှတ်ရမှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့တော့ကြိုးစားကြမှာဖြစ်တယ်တိုးတော်လည်းပဲအဲဒီတတ်မှတ်ရအတော်တင်မဖြစ်ရင်လည်းပဲခုနအခြေလှယ်ဖြစ်မှုနဲ့အချိန်ပြီးတော့ဆောင်ရွက်ဖို့တော့ဒါသဘောထားရှိပါတယ်
တနင်္ဂနွေလုံးပြည်ခတ်ရေးဆေးရေးစာချုပ် NCA ကနေပြဋ္ဌာန်းလိုက်တဲ့လူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေတတိယအကြိမ်ညီလာခံမတိုင်ခင်အကုန်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကျင်းပခွင့်ရရေးကြုံနေရတဲ့စိန်ခေါ်မှုခက်ခဲတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဖြေရှင်းနိုင်မလဲဆိုတာကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဥက္ကုမြင့်ထွန်းကပြောပြပါဗျာ။
ကျွန်တော်တို့ကတော့ဒီအစိုးရဘက်နဲ့တက်မတော်နဲ့ကျွန်တော်တိုင်းမလန်းနိုင်ငံအဖွဲ့ကြီးတူညီတဲ့သဘောထားတော့ဒီငင်းငင်းဖြစ်စဉ်ကိုပြည်သူလူထုကပိုင်ဆိုင်တယ်ဆိုတာကတော့နှစ်ဖက်စလုံးရဲ့သဘောထားအမြင်တူပါတယ်။တိုင်းနာလန်းနိုင်ငံအဖွဲ့ကြီးတွေဘက်ကတော့ငင်းငင်းဖြစ်စဉ်မှာပြည်သူလူထုကခြေခြေစဲစဲပါလာနိုင်ဖို့အဲ့ဒီအတွက်ကိုမိမိတို့လူမျိုးတွေရှိရာဒေသတွေမှာမျိုးသားဖြစ်နိုင်တဲ့ချင်းမျိုးပွဲတွေကျမပြုလုပ်ချင်တာဖြစ်ပါတယ်။ဒါမဲ့လို့အစိုးရဘက်ကပေါ့လေတမတော်ဘက်လူကတော့ပြည်သူလူထုပြည်အလုံးခြေခြေတည်းများပါဝင်ရေးမှာပြည်သူလူထုကိုကိုစားပြုတဲ့လွတ်တော်ဆိုတာရှိခဲ့ပြီပေါ့လေအရသာအစိုးရဆိုတာရှိသားပြီဖြစ်တဲ့အတွက်ကြောင့်မို့လို့ခြေခြေတည်းများဘလောက်ထိလဲလူလို့အောက်ဆိုတဲ့အမြင်မျိုးပေါ့အဲ့ဒီအမြင်မှာတော့ကျွန်တော်တို့ဓာရီတော့နည်းနည်းမတူတာတွေတော့အဲ့ဓာရီကတော့ရှိပါတယ်ဒီပေါ်မှာတော့ကျွန်တော်ဆက်လက်ပြီးတော့ညှိနှိုင်းသွားနိုင်မယ်ဆိုကျွန်တော်ညွှန်လင့်ပါတ
ယ် UPDJ စီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အဆိုပြုခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဒီနှစ်မကုန်ခင်ကျင်းပနိုင်ရေးအပါအဝင်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလက်ညှိုးတွေကိုပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲရေးကိစ္စနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ခြင်းကိစ္စတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကထားဆွေးနွေးတိုင်ပင်နေကြတာလည်းဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မဲဆောက်မြို့နဲ့ရန်ကုန်မြို့ကြားလေကြောင်းခီးစတင်ပြည့်ဆွဲနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ရန်ကုန်မြို့ကြားတွာလာမဲ့လေကြောင်းခီးစဉ်ကိုဒီကနေ့အောက်တိုဘာလ29ရက်နေ့မှာစတင်ပြည့်ဆွဲနေပြီဖြစ်ပါတယ်။ခီးစဉ်စတင်ပြည့်ဆွဲတဲ့ဒီပထမအဦးဆုံးနေ့မှာတော့မဲဆောက်မြို့ကထိုင်းဖျားဖူးခီးတွေတွေစတင်တွာကြပါတယ်။ဒီအကြောင်းပြည့်စုံကိုတော့အထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းလေကြောင်းလိုင်းတစ်ခုဖြစ်တဲ့နှုတ်အဲရလေကြောင်းလိုင်းဟာမဲဆောက်ရန်ကုန်ခီးစဉ်ကိုစတင်ပြေးဆွဲနေပြီဖြစ်ပါတယ်။တပတ်ကို၃ရက်ခီးစဉ်ရှိပြီးခီးစဉ်တအူးကို1299ဘတ်နဲ့မြန်မာငွေနဲ့ဆိုရင်တော့ကျပ်ငွေ5000ကျော်ကုန်ကြမှာဖြစ်ပါတယ်။အခုလိုမျိုးလေကြောင်းခီးစဉ်ရှိလာတဲ့အတွက်ရန်ကုန်မဲဆောက်သွားလာနေတဲ့ကုန်တွေတွေအတွက်အဆင်ပြေနိုင်တယ်ဆိုပြီးမဲဆောက်မြို့ကကုန်တွေတအူးကပြောပြပါတယ်။
ကုန်တွေတွက်ကတော့ကျွန်တော်ပြင်လာတော့စောင်းနဲ့မနဲ့လာတယ်ဒီတွေကတော့အများအဆင်ပြေတယ်ပေါ့ပြုံးစင်းကန်းနဲ့လာများတယ်နောက်ရောင်းဝကိစ္စနဲ့ကြတော့ရှိတယ်ကုန်တွေငယ်တွေကြတော့ရောင်းဝကိစ္စနဲ့လာတာများတယ်အဆင်ပြေတယ်မဟုတ်လားလမ်းမဆုတဲ့မျိုးကတော့အများအဆင်ပြေသွားမယ်ပါစိတ်တို့နဲ့သီးရောက်တဲ့အခါကျတော့ကုန်တွေတွေတော့ဝယ်ရပြီးတော့ပါများစိတ်တခဏနဲ့အချိန်မင်းနဲ့ဆုံးသွားတော့တာပေါ့အဲ့လိုမျို
းအောက်တိုဘာလ29ရက်နေ့ကစတင်ပြေးဆွဲခဲ့တဲ့မဲဆောက်ရန်ကုန်နှုတ်အဲရလီရင်လိုင်းကိုစီးသွားတဲ့ခီးတွေပေါင်း85ဦးရှိပြီးအများစုကတော့ရန်ကုန်ကိုဖျားဖူးသွားကြသူတွေများပါတယ်။ထိုင်းနဲ့မြန်မာနိုင်ငံကူးလက်မှတ်ရှိတယ်ဆိုရင်တော့ဗီဇာမလိုဘဲသွားလာနိုင်တာဖြစ်ပါတယ်။လေကြောင်းလိုင်းဖွင့်ပွဲလုပ်ခဲ့တဲ့တက္ကသိုလ်အုပ်ချုပ်ရေးမှူးကတော့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းတွေ၊ခီးသွွားလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာလုပ်ငန်းတွေအတွက်အထောက်အပံ့ဖြစ်စေမဲ့လေကြောင်းခီးစဉ်ဖြစ်ပြောဆိုပါတယ်။လေကြောင်းလိုင်းကတော့အပတ်စဉ်တနင်္ဂနွေအင်္ဂါနဲ့ဗုဒ္ဓဘူးနေ့တွေမှာမနက်7:00နာရီအချိန်တိုင်းပြေးဆွဲသွားမှာဖြစ်ပါတယ်။ဒီအတွက်ရန်ကုန်ကနေမဲဆောက်မြို့International ဆေးရုံကြီးမှာဆေးလာကူးမဲ့သူတွေအတွက်လည်းအဆင်ပြေနိုင်တယ်လို့လေကြောင်းခီးစဉ်ကြောင့်အချိန်မကုန်ဘဲနဲ့ခီးသွားလာရင်လွယ်ကူစေနိုင်တယ်ဆိုပြီးမြန်မာဘက်ကကုန်တယ်တွေကတော့ပြောဆိုနေကြပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်။ကဘာပေါ်ကကလေးတွေမှာအဝလွန်တာနဲ့ကိုယ်အလေးချိန်များတာတွေရုပ်တရည်ကြောက်စရာကောင်းလောက်အောင်မြင်မာနေတယ်လို့လစ်လာမှုအသစ်တစ်ခုထဲမှာတွေ့ရှိခဲ့ပါတယ်။ဒီအကြောင်းပြေစုံကို VOA သတင်းတော် Henry Richway သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင်
။ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးနဲ့ London Imperial College တို့ကလုပ်တဲ့ဒီပူးတွဲသုတေသနထဲမှာလူသန်းပေါင်း130တို့ရဲ့ကိုပေါင်ချိန်နဲ့အရက်မြင့်တို့ကိုတိုင်းတာသုံးသပ်ခဲ့ကြပါတယ်။အဝလွန်တာကိုဆုံးဖြတ်ပေးနိုင်တဲ့BMI လို့တို့ကခေါ်တဲ့ခန္ဓာကိုယ်ပမာဏအညွန်ကိန်းကိုတွက်ချက်နိုင်ကြဖို့ပါ။ရလက်ကတော့အရန်ကိုကြီးမားပါတယ်။1995ခုနှစ်ကနေစပြီး ဆယ်စုနှစ်၄စုအတွင်းထဲမှာကိုပဲကလေးနယ်လူပြိုလ်အပြိုတော်ဝင်ကျင်ရွယ်အဝလွန်မှုနှုတ်ဟာဆယ်စားတောင်တိုးတက်သွားခဲ့ပါတယ်။ဒီအဝလွန်မှုကကမ္ဘာပြဿနာကြီးအခုဖြစ်လာနေပါပြီ။ဒါပေမဲ့အဓိကအပြောင်းလဲကြီးကြီးမားမားဖြစ်ခဲ့တဲ့နေရာတွေကတော့အလေအလတ်ဝင်ငွေစင်တန်းရှိတဲ့အရှေ့အာရှအရှေ့လယ်ပိုင်းမြောက်အာဖရိကနဲ့လက်တင်အမေရိကဒေသတွေဖြစ်ပါတယ်။ဒီလေလာမှုကဦးဆောင်လ
ီဒေတာတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကဆိုရင်အဝလုံနဲ့ပြဿနာကမဆိုးသလောက်ကလေးပဲရှိခဲ့တာပါကိုပေါင်ကျိန်နေတဲ့ကလေးချို့တော်အဲ့ဒီမှာရှိနေခဲ့တာဗျအခုတော့ရုတ်တရက်အဝလုံနဲ့ဘက်ကိုအများကြီးရောက်သွားပြီလေ
ဒါအပြင်ဝင်ငွေအဆင့်မြင့်ချမ်းသာတဲ့နိုင်ငံတွေမှာတော့ဒီအဝလုံတဲ့နှုန်းကအသိအတက်ကြမရှိပဲတပြေးတည်းအရင်တိုင်းဆက်လက်မြင့်မားနေစေဖြစ်ပါတယ်ဒီသူတေသနာလုပ်ခဲ့သူတွေကအခုလိုတကဘာလုံးအဝလုံပြဿနာထိခိုက်ခံစားလာရတာကအစားအသောက်ဈေးကွက်နဲ့မူဝါဒချမှတ်သူတွေရဲ့အကျိုးဆက်ဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။အဲ့ဒီပေါ်ပမောခအဇဒီကဆက်ပြီ
း Rather than serving an individual's choice
ကိုပိုင်တဦးချင်းဆုံးဖြတ်နိုင်ရမယ့်အစားအခုဖြစ်နေတာကလူတွေအနေနဲ့သူတို့ဘာစားမယ်ဆိုတာဆုံးဖြတ်ရခက်တဲ့ဝင်းကျင်ထဲမှာကျင်လည်နေရတာပါ။ကျန်းမာရေးအတွက်တင့်တော်တဲ့အစားတွေကဈေးကြီးပြီးလက်လန်းမမီဘူးဖြစ်နေပါတယ်။အထူးသဖြင့်ဆင်းရဲတဲ့သူတွေအနာတော်မကတ်နိုင်ပါဘူး။ဒါပေမဲ့ကျန်းမာရေးအတွက်မတင့်တော်တာတွေကတော့ဈေးထဲမှာဘုံဘောလောရောက်နေတာဗျ။ဒါအပြင်ကလေးတွေအတွက်လုံခြုံတဲ့ကစားကွင်းလည်းမရှိတော့ပါဘူး။ဒါတွေကြောင့်ကိုပေါင်ချိန်များလွန်းတာတွေဖြစ်လာရတာပါ။
တကယ်တော့ဒီကလေးဘဝအဝလွန်မှုဟာလူကြီးဖြစ်လာချိန်မှာယောဂပေါင်းစုံကိုဖြစ်စေတဲ့အကြီးကအကြောင်းရင်းပါ။ဒီယောဂတွေထဲမှာနှလုံးယောဂလေးဖြတ်တာ၊စီးချိုသွေးချိုနဲ့ကင်ဆာတချို့လည်းပါပါတယ်။ဒါအပြင်အဝလွန်တာကြောင့်ကလေးဘဝမှာကတည်းကပဲဆိုးကျိုးတွေစခံစားရနိုင်ပုံကိုဒေါက်တာအဇဒီကဆက်ပြီ
း So it's associated with the stigma
ဒါကခွဲခြားဆက်ဆံတာတွေနဲ့လည်းပတ်သက်နေပါတယ်အဲ့ဒီတော့ကလေးတွေမှာလူမှုစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေဖြစ်စေတာပေါ့နော်ဒီအချက်ကြောင့်ကလေးတွေရဲ့ပညာရေးကိုပါတကယ်တမ်းထိခိုက်လာတဲ့အထောက်အထားတချို့တောင်တွေးထားပြီးပါပြီ
ဒါအပြင်ဒီလိလမှုထဲမှာကျန်းမာရေးပြဿနာကြီးတစ်ခုဖြစ်နေသေးတဲ့ကိုပေါင်ချိန်နည်းတဲ့ကလေးရဲ့အတွက်ကိုလည်းတွက်ချက်ခဲ့ရမှာအထူးသဖြင့်အစင်းရဲဆုံးနိုင်ငံတွေကိုလေ့လာခဲ့ပါတယ်။ကလေးငယ်တွေကိုလေးချင်းအလဲလန့်နဲ့အဆိုးဝါးဆုံးဆင့်နေတဲ့နိုင်ငံကတော့အိန္ဒိယချင်းအိန္ဒိယနိုင်ငံပါ။ပမခအစတီကပဲ
We really need to deal with the two issues.
ဒီပြဿနာနှစ်ခုလုံးကိုတစ်ချိန်တည်းမှာဖြေရှင်းဖို့တကယ့်ကိုလိုအပ်နေပါပြီ။ကိုပေါင်ချိန်နေတာကိုဖြေရှင်းဖို့မဆောင်နိုင်တော့သလိုကိုပေါင်ချိန်များနေတာနဲ့အဝလွန်တာတွေကိုနောက်မှစဉ်းစားမယ်လို့လုံးလုံးမရပါဘူး။အခုလိုပိန်လွန်းတာကနေဝါလုံးနာကိုပြောင်းသွားတာကဖြက်ခနဲကိုဖြစ်နေတာလေဒီပြဿနာနှစ်ခုလုံးကအာဟာရချို့တဲ့တာကြောင့်ပဲဖြစ်ရတဲ့ပုံစံကွဲတွေပါအ
ဲ့ဒီတော့ဒီလိလမှုလုံဆောင်ခဲ့သူတွေကမူဝါဒချမှတ်သူတွေအတွက်အကြံတစ်ခုပေးလိုက်ပါတယ်အဲ့ဒါကတော့အထူးသဖြင့်ဆင်းရဲတဲ့မိသားစုတွေနဲ့အတိုင်းဝိုင်းတွေမှာကျန်းမာရေးနဲ့ညီညွတ်ပြီးအာဟာရပြည့်စုံတဲ့အစားအသောက်တွေကိုလလန်းမှီစေဖို့နှီးလန်းရှာပေးတာအပြင်ကျန်းမာရေးနဲ့မညီတဲ့အစားအသောက်တွေပေါ်အခွန်တိုးကောက်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါသောရရှင်များရှင်ကဘာမြေကြီးရဲ့လေးပုံတစ်ပုံနှီးပါးကိုမြစ်ချောင်းပင်လယ်သမုတ်တရားစားတဲ့ရေဒုကဖုံးလွှမ်းထားတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီသဘာဝမြစ်ချောင်းတွေကနေတောက်သုံးရေဓာတ်ရိုက်သုံးဆဲဖို့တော့မသင့်ပါဘူးရေပိုက်ကနေထွက်လာတဲ့တန့်ရှင်းတဲ့တောက်သုံးရေအဆင့်ရောက်ဖို့တန့်စင်မှုတွေအဆင့်ဆင့်လောက်ရပါတယ်ဝါရှင်တန်မြို့တော်ဒဝိုက်တောက်သုံးရေဖြန့်ဖြူးပေးနေတဲ့ရေတန့်စင်ဆက်ယုံအကြောင်း VOA သတင်းတော်အရရှ်အရာဘာစာဒီပေးပို့တဲ့တဲ့ရင်ကိုမကင်ပြူထွေးကတင်ပြပေးပါလိမ့်မယ်ရှင်။
တန့်ရှင်းတဲ့တောက်သုံးရည်ကိုရေပိုက်တွေကနေတဆင့်ဖြတ်ဝေပေးတဲ့အဆင့်မတိုင်ခင်မှာတန့်စင်မှုတွေအဆင့်ဆင့်လောက်ရပါတယ်။သဘောဝပုံဝင်ချင်းဆိုင်ရာအင်ဂျင်နီယာတူဖြစ်တဲ့ Alex Kuzeski ကအခုလိုရှင်းပြပါဗျ
။ Whether you're treating for a population of 3000 or for 3 million
လူရည် 3000 အတွက်ပဲဖြစ်ဖြစ် 3000 အတွက်ပဲဖြစ်ဖြစ်တောက်သုံးရည်တန့်စင်တဲ့ပုံစံကတော့အတူတူပါပဲ။
ဒီနည်းကိုတမယူကြတောက်သုံးရည်တန့်စင်နည်းလို့ခေါ်ပြီးရေကန်ကြီးတွေမြစ်ချောင်းကြီးတွေထဲကရေတွေကိုတောက်သုံးနိုင်တဲ့အစင်ရအောင်တန့်စင်တာဖြစ်ပါတယ်။ပထမဆုံးလူညစ်ကြီးတွေကိုတနေရာထဲမှာစုပြီးအလွယ်တကူဖယ်ရှားလို့ရအောင်လုပ်တဲ့ဓာတုဓာတ်ကိုသုံးပါတယ
်။ We have this coagulant and it's positively charged whereas most of the dirt and bacteria have a negative charge.
ဒီထဲမှာရှိတဲ့အနယ်ရေဘက်တီးရီးယားတွေအများစုကဘေးဖြစ်စေတာကြောင့် coagulant ဆေးနဲ့ဓာတ်ကိုအနေထိုင်အောင်ဖယ်ရှားတာဖြစ်ပါတယ်။
ဒီအဆင့်ကအရေးကြီးပါတယ်ရေကိုခဏပို့ပြီးတော့ညစ်ပတ်သွားအောင်လှုပ်လိုက်ကြပ
ါ When we added our coagulant it actually made the water dirtier we created these
coagulant ဆေးကိုထည့်လိုက်တဲ့အခါရေကပို့ပြီးညစ်ပတ်သွားပါတယ်အဲ့ဒီနောက်ညစ်ကြေးတွေနဲ့ပိုးမွှားတွေကိုသူတို့ကြီးတနေရာထဲမှာစုပြီးအနေထိုင်သွားအောင်လုပ်ပါတယ
်ကိုမလို့ခြင်းတဲ့အညစ်ကြေးတွေအောက်ကိုကျသွားပြီးတော့အနေထိုင်အောင်လုပ်တဲ့ဖြစ်စဉ်ပါ ဒါကမြစ်ချောင်းတွေတောက်သုံးရည်တွေကိုပုံမူတန့်စင်အောင်လုပ်ရမှာအရေးကြီးတဲ့အဆင့်တစ်ခုဖြစ်ပါတယ
် This is all part of the process that diverts those solids from being returned to the river and put them back
ဒီအညစ်အကြေးတွေမြစ်ချောင်းတွေပြန်ရောက်မသွားပဲတခြားအကျိုးရှိတဲ့နည်းတစ်ခုခုအတွက်သုံးနိုင်အောင်အနေထိုင်ရည်တွေကိုဖယ်ရှားတာဖြစ်ပါတယ
်ဒီနယ်တွေကနေသားတွေဖြစ်လာနိုင်ပါတယ်တောက်သုံးရည်တန့်စင်တဲ့နောက်အဆင့်တစ်ခုကတော့
There's some fine small particles that can float on that aren't removed by gravity settling and here's where
ညမတချို့အနေထိုင်နဲ့နီးနဲ့ဖယ်ရှားလို့မရတဲ့အမုံမွှားတွေရေပေါ်တက်လာတာကိုတွေ့ရမှာပါဒီအမုံမွှားတွေအတွက်တော့ဒီနေရာမှာပဲစစ်ထုပ်ဖယ်ရှားပါတယ
်ဒီနည်းကိုတော့အစုံလိုက်ဂျာကန်စစ်ထုပ်နည်းလို့ခေါ်ပါတယ်ရေစစ်တစ်ခုထဲမှာစောင့်မီးသွင်းတဲ့သဲမီနှစ်ခုစလုံးကိုဖြတ်ပြီးတော့ရေကိုတန့်စင်အောင်စစ်ထုပ်တာဖြစ်ပါတယ်နောက်တစ်ဆင့်ကတော့ဒီလိုစစ်ထုပ်ထားတဲ့ရေတွေကိုကလိုရင်းဓာတ်ထည့်ပြီးပိုးမွှားတွေကင်းအောင်လုပ်ပါတယ်အစ်စ်နိုင်ကိုတက်ခွဲကမ်းမှာစမ်းသပ်လှုပ်ဆောင်တာဖြစ်ပြီးရာသီဥတုပုံမှန်မရှိတဲ့အခါမျိုးမှာဒါကပိုပြီးအရေးကြီးပါတယ
် If you get a lot of rain in the watershed it can stir up dirt and debris and carry that into the river when that's
ဒီလောင်ကန်ရဲကိုမိုးရေတွေအများကြီးဝင်သွားခဲ့မယ်ဆိုရင်အညစ်အကြေးတွေအမုံမွှားတွေလည်းရောပါပြီးမြစ်ချောင်းတွေထဲရောက်သွားနိုင်ပါတယ်ဒီရေတွေတန်းစင်တဲ့နေရာကိုရောက်သွားတဲ့အခါမြစ်ချောင်းတွေထဲညင်နွမ်းတဲ့ပမာဏအတိုင်းလိုက်ပြီးပိုပြီးလိုအပ်လာတဲ့ coagulant ဆေးပမာဏကိုတိုးမြင့်သုံးရပါတယ်
ခက်တဲ့နည်းပညာတွေကတမိုင်းမှာအရင်ဘယ်တော့မှမရှိခဲ့ဘူးတဲ့ပုံစံနဲ့တောက်သုံးရည်ကိုပိုးပြီးတော့တန့်ရှင်းပေးခဲ့အောင်လှုပ်ဆောင်လာနိုင်တယ်လို့တောက်သုံးရည်တန့်ရှင်းတဲ့လုပ်ငန်းမှာလုပ်ကိုင်နေကြတဲ့အင်ဂျင်နီယာတွေကပြောပါရရှင်
။မကင်မြူထွေးတင်ပြခဲ့တာဖြစ်ပါရရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။အခုတော့တရင်အချင်းချုပ်ကိုမတင်ရင်ထိုက်တင်ညာပေးပါမယ်ရှင
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကဟိုတယ်တစ်ခုကိုအစ္စလာမ်ရဲ့ဆင်ရောက်တီဝင်ရောက်စီးနှင်မှုကိုပိတ်သက်ချေမှုန်းလိုက်ပြီးလို့ရဲတပ်ဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်မြို့တော်မိုဂါဒီရှုကနာမည်ကျော်နာဆာဟပ်လွိုက်2ဟိုတယ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ23ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုကြောင့်လည်းဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ပါတယ်စပိန်နိုင်ငံဘာစီလိုနာမြို့မှာတော့စပိန်နိုင်ငံတစ်စီးတစ်လုံးနဲ့ရှိရေးကိုထောက်ခံသူတွေကစပိန်အစိုးရကကာတာလူးနီးယားအစိုးရအဖွဲ့ကိုဖျက်သိမ်းပြီးကာတာလန်ဒေသခွဲထွက်ရေးတွန်းအားပေးမှုကိုနှိမ်နှင်းခဲ့တဲ့အပေါ်ထောက်ခံတဲ့ဆန္ဒပြပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့ပါတယ်။တချိန်တည်းမှာပဲအာဏာရုပ်သိမ်းခံရတဲ့ကာတာလန်ကောင်းဆောင်ကာစ်ပူရှ်တမန်ကတော့စပိန်အစိုးရကကာတာလူးနီးယားဒေသအစိုးရကိုဖယ်ရှားပြီးဓာတ်ရိုက်အုပ်ချုပ်လာတဲ့အပေါ်မှာငြင်းချမ်းစွာဆန္ဒပြကြဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခွန်ရုံးကအတည်ပြုလိုက်ကြောင်းသတင်းဌာနကြီးတွေကဖော်ပြကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးမှုရလဒ်တွေအပေါ်အထူးခွန်ရုံးရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီး CNN သတင်းဌာနကပြီးခဲ့တဲ့တောက်ချနေညနေခင်းမှာအစောဆုံးဖော်ပြခဲ့တာဖြစ်ပါတယ်။ဆွဲချက်တင်ခံရသူဘသူကိုမဆိုအစောဆုံးတနင်္လာနေ့ကစပြီးဖန်စီထိန်းသိမ်းခံရမှာဖြစ်တယ်လို့လည်းသတင်းမြန်မာဖော်ပြနေကြပါတယ်။လွှတ်တော်အဆောက်အဦတွေအပေါ်အနည်းတစ်ပွိုင်းမှာတရားမဝင် drone ယာဉ်လွှတ်တင်ခဲ့မှုနဲ့ပတ်သက်ပြီးနိုင်ငံခြားသတင်းတောင်နှုတ်ဦးနဲ့မြန်မာအလွတ်တန်းသတင်းတောင်တဦးတို့ကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ကဆွဲချက်တင်ထားပါတယ်ရှင်
။သတင်းအချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမှစမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Tayyib ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုတော့ဒီ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.